ဟိနာတထုတွင်ကမိုင်းလုတ်သား300လောက်ဟာပြီးခဲ့တဲ့လ26ရက်နေ့ကတည်းကလောက်ခလာစာတိုးပေးဖို့နဲ့လုပ်ငန်းခွင်မှာစီပေကန်ဒါမှမဟုတ်စိတ်ယုံထားပေးဖို့အတွက်တောင်းဆိုဆန္ဒပြနေကြတာပါ။အဲ့ဒီမိုင်းမှာလောက်ခလာစာတရက်ကို1800ကျပ်ကနေ3000ကျပ်အထိရကြတယ်လို့သိရပါတယ်။လောက်ခလာစာနည်းလွန်းတဲ့အတွက်တောင်းဆိုရာကနေမိုင်းလုပ်ငန်းကိုဦးစီးနေတဲ့ထိုင်းနိုင်ငံမြန်မာပုံမှန်ဘက်ကုမ္ပဏီကတရက်လောက်ခလာစာကို1500ကျပ်ထပ်တိုးပေးလိုက်ပါတယ်။လုံသမား100လောက်လုပ်ငန်းခွင်ကိုပြန်ဝင်သွားပေမဲ့200လောက်ကဆက်လက်ဆန္ဒပြနေကြတာပါ။အခုဖွဲ့လိုက်တဲ့လုံသမားရေးရကော်မတီကလုံသမားတွေကိုနှိစအဖြစ်ခိုင်းနေကြလက်မခံတော့ပဲအမြဲတမ်းဝန်ထမ်းတို့မဟုတ်ကန်ဖိုင်နဲ့ဆုတ်ချိုပြီးအလုပ်လုပ်လို့ကြတာဖြစ်ပါတယ်။အဲ့ဒီကော်မတီကအခုလ18ရက်နေ့မှာဒဝဲခရိုင်ဦးစီးမှုအလုံသမားရေးရရုံမှာပြုလုပ်မဲ့အလုပ်ရှင်လုံသမားတွဲဆောင်ပွဲမှာသူတို့လိုချင်တဲ့အချက်တွေကိုတောင်းဆိုသွားမယ်လို့လုံသမားတွေကိုကူညီဆောင်ရွက်ပေးနေတဲ့ဒဝဲဖွံ့ဖြိုးရေးအဖွဲ့ကကိုလေးလင်ကပြောပါတယ်။
အလုံးကတော့ဝင်ယုံကြည်ပြီးတော့အနာခံရတဲ့လှုပ်ရှားပြောဆိုမဲ့လူတွေထွက်လာကြတယ်။ထောင်လာရစီတိုးပေးလိုက်တယ်။အဲ့တော့သဘောတူနေဆိုတဲ့အကြောင်းကိုပြောမယ်။သူတို့ကနောက်ပြီးတော့ EC စာချုပ်ကိုလုပ်ဖို့အတွက်လှုပ်ရှင်ဘက်ကနေပြီးကျွန်တော်တို့ကိုဟိုကမူကြမ်းပေါ့။အဲ့ဒါချပေးပါ။ကျွန်တော်လက်မှတ်ထိုးပါမယ်။လက်မှတ်ထိုးပြီးတော့အားလုံးတပေါင်းနဲ့အလုပ်စပြီးတော့တေးတေးလူလူလုပ်နိုင်ဖို့လူသမားခွင့်ရင်အရပွားဖို့ပြီးရင်ဒါနဲ့တကြိမ်နဲ့တည်းပဲကျွန်တော်တို့လူမှုဖလိုရေးတွေပါတယ်လေဝင်နိုင်ဖို့အဲ့ဒီရဲ့ social media တွေခံစားနိုင်ဖို့အဲ့တော့ကြီးရွယ်တာပါ
။ဒီဟိနာမိုင်းဟာတဝဲမျိုးကနေ35မိုင်အကွာမိဒါမျိုးနယ်ခွဲဟိနာကြီးပါအနီးမှာရှိပြီးအင်္ဂလိပ်လက်ထက်ကလေးကလုတ်ကင်လာတဲ့မိုင်းတစ်ခုဖြစ်ပါတယ်။1990ခုနှစ်မှာထိုင်းနိုင်ငံသားပိုင်မြန်မာပုံမှန်ဘက်ကုမ္ပဏီကဝင်ရောက်လုတ်ကင်ခဲ့ပြီးပြီးခဲ့တဲ့အော်တိုဘာ26ရက်နေ့ကမိုင်းလုတ်သမားတွေကလောက်ကလာစာတိုးပေးဖို့ဆန္ဒပြခဲ့ကြတာပါ။အလို့ရှိနဲ့စာချုပ်ချုပ်ဆိုတဲ့အခါလူချင်းတဲ့အချက်တွေကိုတောင်းဆိုသွားမယ်လို့လုတ်သမားရေးရကော်မတီဝင်ကိုမင်းမောင်ချမ်းကပြောပါတယ်
။ကျွန်တော်ကော်မတီဆိုရတဲ့ကျွန်တော်တို့အဲဒီလူချင်းတဲ့တစ်ခါလဲကျွန်တော်တို့ EC ဆက်ဆိုကျွန်တော်ကဒါဆိုမှကျွန်တော်တို့လိုအပ်တဲ့ဟာလေးကိုကျွန်တော်တို့အဲ့ခုနကပြောတဲ့ဟာလေးပေါ့ဆေးရုပ်ဆေးကန်းတို့ကျွန်တော်လူနာတင်းတို့ဆက်လက်ဖောက်ပေးဖို့ကျွန်တော်တောင်းဆိုလာတာ
ပြီးခဲ့တဲ့အော်တိုဘာ29ရက်နေ့ကတိုင်းဒေသကြီးရုံးမှာတပ်ထုတွင်းဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အလုပ်သမားတွေညှိနှိုင်းကြရာပြည်လည်မှုမရရှိခဲ့ပါဘူးမိုင်းအတွင်းမှာအလုပ်လုပ်နေတဲ့အလုပ်သမားတွေမှာလုပ်ငန်းခွင်လုံခြုံရေးမထားပေးတဲ့အပြင်အလုပ်သမားတွေအတွက်ဘာအခွင့်အရေးမှမရှိဘူးလို့လုပ်သက်12နှစ်ရှိတဲ့အလုပ်သမားကောင်းဆောင်ဦးဝင်းနိုင်ကပြောပါတယ်
ရပိုင်ဝင်တော့ကိုပြောရင်တော့တော်တော်များများကတော့ဥပဒေနဲ့တခုမှညီညွတ်တဲ့ဟာမရဘူးကိုကျွန်တော်အခုလက်နာဖြစ်တဲ့အချိန်ကြီးကျွန်တော်မှ OD ဆင်းနေဆိုလဲ OD ကြီးနှစ်ဆမရဘူးပြီးတော့ကျွန်တော်ချင်း7နာရီမကပဲ12နာရီတခါလေးအလုံးမပြင်းလဲမိုးလင်းရင်လဲလင်းသွားတယ်ကိုကျွန်တော်ကလုံနေရတာလားအဲ့လိုမျိုးတွေကျွန်တော်ဘက်မှာတော်တော်များများဆုံးရှုံးနေတယ်ကျွန်တော်အလုပ်ခွင်ထဲမှာလဲတောက်တုံးရေးကျမရေးပေါ့အဲ့ဒါလေးနဲ့ပတ်သက်လဲဘာမှမရှိရခင်ဗျာလုပ်ငန်းပေါ်အချိန်ကြီးကြည့်ပြီးကိုအန်ရကိုရှောင်းနေရတာပဲ
အဲ့ဒီကအလုပ်လုပ်ကြသူအလုပ်သမားတွေထဲမှာလက်ရှိဆန္ဒပြနေကြတဲ့အလုပ်သမားတွေကတဝယ်ဒေသခံတွေဖြစ်ပါတယ်။အလုပ်ပြန်ဆင်းသွားကြတဲ့အလုပ်သမား100လောက်ကတော့ရဲဝေးကနေလာရောက်လုပ်ကင်ကြသူတွေဖြစ်ပြီးအလုပ်ပြုံမှာဆိုးတဲ့အတွက်ပြန်ဆင်းနေကြတာဖြစ်ကြောင်းသိရပါတယ်ခင်ဗျာ
။ကျွန်တော် RFA သတင်းတော်ကျော်လင်ဦးပါ။ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။